Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်စက်တင်ဘာလ5ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ8နာရီအထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဆီးရီးယားနိုင်ငံမှာပြစ်ခတ်ရဆဲရေးသဘောတူညီချက်ရနိုင်မှုအမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတွေဒီကနေ့လဲဆက်လက်ဆွေးနွေးပေမယ့်အောင်မြင်မှုမရခဲ့ပါဘူးမြောက်ကိုရီးယားကပက်ထိန်တက်မစ်ဆိုင်းတုံးသုံးခုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့ပြစ်ခတ်ခဲ့တဲ့အတွက်ဂျပန်ဆွေးရကပြစ်တင်ရှုတ်ချလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွေးနဲ့လို့ကြေညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအနန်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်တို့ဒီကနေ့ရန်ကုန်မြို့မှာရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အရေးပူးတွဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ
်
မြန်မာနိုင်ငံတွင်းကရခိုင်ပြည်နယ်ရဲ့ပြဿနာအရင်းခံပါလဲဆိုတာဖော်ထုတ်ကြဖို့ကော်မရှင်ဖွဲ့ခဲ့တဲ့အကြောင်းဒေါက်ဆန်းစုကြည်ရှင်းပြခဲ့တာပါ။နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရှမ်းပြည်နယ်ဘက်က NND ခေါင်းဆောင်တွေကိုရွေးကောက်ပွဲအောင်နိုင်ရေးလှုပ်ဆောင်မှုပြက်ကွက်ခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့ထုတ်ပယ်လိုက်တဲ့သတင်းနဲ့အတူကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးညီလာခံမှာဘလို့အကြောင်းအရာတွေကိုအတိအကျထားအလေးပေးဆွေးနွေးခဲ့ပါတယ်ဆိုတဲ့နောက်ဆုံးရသတင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင်
စီးရီးယားနိုင်ငံကစစ်တမ်းတွေလူတို့အတွက်လူသားချင်းစာနာမှုအကူအညီတွေပေးရနိုင်မဲ့အပြစ်ကတ်ရစဲရေးသဘောတူညီချက်ရရှိနိုင်မှုအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကရိန်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂေးလက်ဗရော့တို့ဒုတိယနေ့ဖြစ်ဒီကနေ့ဆက်လက်ဆွေးနွေးပေမဲ့အောင်မြင်မှုမရခဲ့ပါဘူး။စာနာရိတ်ခါနဲ့ဆေးဝါးအကူအညီတွေလိုအပ်နေတဲ့စီးရီးယားနိုင်ငံသားတန်ပေါင်းများစွာကိုအကူအညီပေးနိုင်ရေးရုရှားနိုင်ငံကကျွန်တော်နောက်ခံပေးထားတဲ့စီးရီးယားဆူရနဲ့အမေရိကန်ကထောက်ခံအားပေးနေတဲ့သဘုံဖွဲ့တွေပေါ်ဝင်မဲ့အပြစ်ကတ်ရစဲရေးသဘောတူညီချက်ရနိုင်မှုအမေရိကန်နဲ့ရုရှားနိုင်ငံရဲ့ဝန်ကြီးတို့ G20 ထိပ်သီးညီလာခံကျင်းပရာတရုတ်နိုင်ငံဟန်ကျိုးမြို့မှာတွေ့ဆုံဆွေးနွေးခဲ့တာပါ G20 ညီလာခံကိုတက်ရောက်လာကြတဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းတင်းနှလာနေကတီးခြားတွေ့ဆုံခဲ့ကြပေမဲ့ဆွေးနွေးတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့အတိအကျထုတ်ပြန်တာမျိုးတော့မရှိပါဘူး။ဒီနေ့နေ့ကနှစ်ဖက်ကြားသဘောတူညီချက်ရဖို့နှိစက်တဲ့လာလာတွေတွေ့ခဲ့ရပေမဲ့လည်းဟန်တားတွေရှိနေဆဲဖြစ်ပါတယ်။အမေရိကန်ကအာဖရိကထောက်ခံနေသူတွေနဲ့ပတ်သက်လို့ရောစီးရီးယားမှာငင်းကြဲရဖို့စောင့်ရရမယ့်အပိုင်းမှာပါရုရှားနိုင်ငံနဲ့ကြီးကြီးမားမားသဘောထားကွဲပြားမှုတွေရှိနေတော့မယ်လို့လည်းဒီနေ့နေ့မှာသမ္မတဝါမားကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ရုရှားသမ္မတကတော့စီးရီးယားအရေးအနိုင်ငံရေးနည်းလမ်းနဲ့သာဖြစ်ရှင်းရမှာဖြစ်တဲ့အကြောင်းသတင်းတွေကကိုးကားဖော်ပြပါရယ်စီးရီးယားပြည်ကမှာရုရှားဆွေးရကစီးရီးယားသမ္မတဘာရှားလာအဆတ်ဆွေးရကိုထောက်ခံနေပြီးအမေရိကန်ကတော့အဆွေးရကိုပုံကန်နေတဲ့အတိုက်ခံအုပ်စုတွေကအလဲအလတ်သဘောထားရှိတဲ့အင်အားစုတွေကိုထောက်ခံမှုပေးနေတာဖြစ်ပါတယ်
စီးရီးယားနိုင်ငံမှာဆွေးရထိန်းချုပ်ထားတဲ့မြို့အတော်များများနဲ့ခါထနနကိုင်ဖွဲ့ထိန်းချုပ်ထားတဲ့မြို့ကြီးတခုမှာဒီကနေ့ပုံပေါက်ကွဲမှုတွေဆက်တိုက်ဖြစ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအားလုံးတပြိုင်တည်းဖြစ်ခဲ့တယ်ဆိုတာထင်ရှားပြီးအားလုံးကလူကြိုးရေးဂိတ်တွေကိုပစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့စီးရီးယားလူခွင့်စောင့်ကြည့်လေ့လာရေးအဖွဲ့ညွှန်ကြားရေးမှူးရာမီအက်ဗဒဲရာမန်ကပြင်သစ်သတင်းဌာနကိုပြောပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်ဖြစ်နေချက်ချင်းပြောဆိုတာတော့မရှိသေးပါဘူး။နိုင်ငံအရှေ့မြောက်ပိုင်းကန်ယူရန်မြို့ထာတက်စ်ကအာဆူနာတရားပေါ်မှာဘုံခွဲတိုက်ခိုက်မှုနှစ်ကြိမ်ဖြစ်ခဲ့တာမှာလူ၁၁ယောက်သေဆုံးပြီးတော့၄၅ယောက်ဒဏ်ရာရခဲ့ပါတယ်။ဒီတရားပေါ်ကတိုက်ခိုက်မှုတွေကိုအကြမ်းဖက်သမား၂ဦးကဖောက်ခွဲခဲ့တာဖြစ်ပြီးပထမကားဘုံထောင်ဖောက်ခွဲမှုအပြီးဒဏ်ရာရသူတွေကိုကူညီဖို့လူတွေရောက်လာတဲ့အချိန်မှာအသေးခံဘုံခွဲသူတဦးကခါမာပတ်ထားတဲ့ဖောက်ခွဲပစ္စည်းတွေကိုနဲ့တိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံပိုင်ရုပ်သံကကြေညာပါတယ်။တခါ Homes မြို့ Bab Tatmo ရက်ကော့ကစစ်တပ်စစ်စေးဂိတ်တစ်ခုမှဖြစ်ခဲ့တဲ့ပေါက်ကွဲမှုမှာတော့လူ၄ယောက်ထက်မနည်းသေဆုံးပြီး၄ယောက်ထိခိုက်ဒဏ်ရာရတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်။အလားတူမြို့တော် Damascus အပြင်ဘက် El Sabura လမ်းမပေါ်မှာဖြစ်ပွားခဲ့တဲ့ပေါက်ကွဲမှုအတွင်းမှာတော့ထိခိုက်ဒေဆုံးမှုရှိမရှိဆိုတာသိသိချာချာမသိရသေးပါဘူး။ Catalonia ကိုင်ဖွဲ့ထိန်းချုပ်တဲ့အရှေ့မြောက်ပိုင်း Hasaka မြို့မှာလည်းမော်တော်ဆိုင်ကယ်တစ်စီးပေါက်ကွဲခဲ့တာမှာလူ၃ထက်မနည်းသေဆုံးခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကပြောပါတယ်ရှင်။
အရှေ့တောင်အာရှနိုင်ငံများတင်အာဆီယံထိပ်သီးညီလာခံတွေဒီသတင်းပတ်ထည်ချင်းပမဲ့လာအိုနိုင်ငံဗီယက်နမ်မျိုးတော်ကိုတမိုင်းဝင်ခီးစဉ်ဖြစ်ရောက်လာမဲ့အမေရိကန်သမ္မတဘရက်အိုဘားမားအာရှဒေသနဲ့ဩဇာထိန်းကြီးမဲ့မူဝါဒကိုအ ခိုင်မာဆက်လက်ကိုင်ဆွဲသွားမှာဖြစ်တဲ့အကြောင်းဒေသရင်းနိုင်ငံတွေကိုထပ်လောင်းအာမခံနိုင်မှုကြိုးပမ်းသွားမှာဖြစ်ပါတယ်။လာအိုနိုင်ငံကိုပထမဆုံးအကြိမ်အမေရိကန်သမ္မတတူရဲ့ခီးစဉ်ဖြစ်တင်းနှင်းလာနေနောက်ပိုင်းမှာသမ္မတဥပမာရောက်ရှိလာမှာဖြစ်ပါတယ်။အာဆီယံရဲ့ရှေ့ဟာရှေ့ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်မဲ့သမ္မတဥပမာအမေရိကန်ရဲ့ဩဇာအရှင်ဟောဒေသရင်းမှာချက်ထွင်နေအောင်ဆက်ဆံရေးတွေတိုးမြှင့်နိုင်မှုကြိုးပမ်းမှာဖြစ်ပါတယ်။အာရှပစိဖိတ်ဒေသကိုပုံမအောင်ဆက်ပြီးဒေသရင်းမှာတရုတ်နိုင်ငံရဲ့အခန်းကဏ္ဍနဲ့အရှိန်အဟောကြီးထွားလာနေတာကိုတံပြန်မှုရည်မှန်းထားတဲ့အမေရိကန်အနေနဲ့လာအိုနိုင်ငံနဲ့ဆက်ဆံရေးတိုးမြှင့်မှုသမ္မတဥပမာကျိုးပမ်းမှာဖြစ်တယ်လို့လည်းအင်ဂျီရောတာဝန်ရှိသူတွေပြောဆိုထားကြတာပါ။မနက်ပိုင်းအင်္ဂါနေ့မှာတော့သမ္မတဥပမာဟာလာအိုသမ္မတဘွန်ဟန်ဘိုရာချစ်နဲ့သမ္မတနန်းတော်မှာတွေ့ဆုံမှာဖြစ်ပါတယ်။ဒီနေ့စမိုင်းမှာပဲအာနာယက်ကွန်မြူနတီပါတီကခေါင်းဆောင်အသစ်တူရွေးချယ်တင်မြှောက်လိုက်တဲ့လာအိုနိုင်ငံဟာလက်တလုံးမှာအစီအရင်အလက်ကျောက်တက်တာဝန်ယူထားပြီးလူခွင့်ရေးချုပ်ဖောက်မှုတွေကြောင့်ဝေဖန်ခံရတာလည်းဖြစ်ပါတယ်။သမ္မတဥပမာအာရှပစိဖိတ်ဒေသကိုအမေရိကန်ကဦးဆောင်နိုင်မှုအာဆီယံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေလို့ဒေသရင်းညီလာခံတွေမှာပါဝင်လာတဲ့အထိဖြစ်လာအောင်ဘလောက်ထိကြိုးပမ်းပုံဖော်ခဲ့ရတယ်ဆိုတာတွေကိုပြောဆိုမှာဖြစ်တယ်လို့လည်းအမေရိကန်မျိုးသားလွန်ကျွေးဒုတိယချန်ပီယံပုဂ္ဂိုလ်ဘန်ရူဆာပြောဆိုထားပါတယ်။
G20 ကမ္ဘာစီးပွားရေးအင်အားစုနိုင်ငံ20ရဲ့ထိပ်သီးခေါင်းဆောင်တွေအနေနဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုတွေကိုအားပေးတဲ့ပွင့်လင်းတဲ့စီးပွားရေးစနစ်အားကောင်းလာအောင်လုပ်တင်တယ်လို့တရုတ်နိုင်ငံဟန်ဂျိုးမြို့မှာကျင်းပတဲ့ G20 ထိပ်သီးဆွေးနွေးပွဲမှာတရုတ်သမ္မတရှီကျင်းပင်ကပြောဆိုသွားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဟာစိုးရိမ်ရတဲ့အဆင့်တစ်ခုကိုရောက်နေပြီလို့လည်းသူကသတိပေးပြောဆိုခဲ့တာပါ။စီးပွားရေးအင်အားကြီးနိုင်ငံ20ခေါင်းဆောင်တွေအနေနဲ့ကိုယ့်ကိုယ်ကိုကာကွယ်တဲ့နည်းလမ်းသစ်တွေချမှတ်လုပ်ဆောင်တာကိုရှောင်ရှားပြီးစီးပွားရေးတိုးတက်စေမဲ့ယင်းနှိမ့်ညွတ်မှုတွေပူးပေါင်းဆောင်ရွက်မှုတွေနဲ့လက်တွေ့ကျတဲ့နည်းလမ်းတွေချမှတ်ဆောင်ရွက်သွားဖို့တနိဋ္ဌာန်ပြုထားကြတဲ့အတိုင်းလိုက်နာဆောင်ရွက်သင့်တယ်လို့လည်းမစ္စတာရှီကပြောပါရယ်။ဆက်တဲ့ချိန်မြောက် G20 ထိပ်သီးဆွေးနွေးပွဲကိုတော့ဝေလူအားကျဆင်းမှုတွေနောက်ဈေးကွက်မတည်ငြိမ်မှုအခြေအနေတွေနဲ့အထူးလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်တွေနဲ့တစ်ကမ္ဘာလုံးစီးပွားရေးအရာဖြန့်ကျက်ဆက်ဆံမှုတွေကိုစန့်ကျင်တာတွေတိုးလာချိန်မှာကျင်းပတာဖြစ်ပါရယ်။ပြည်ရည်ရကျွမ်းကျင်သူတို့ကတော့ကုန်သွယ်ရေးပညာမျှမှုတွေကိုပြင်ဆင်သင့်ပြီးတရုတ်နိုင်ငံအနေနဲ့ဈေးပေါ်ပေါ်တန်တယ်တွေတင်ပို့ရောင်းချတာလို့ကုန်ပစ္စည်းအလုံးကျုံထုတ်လုံရောင်းချတာတွေကနေပြဿနာကိုပြေလည်စေသလားဒါမှမဟုတ်ပို့ပြီးတော့ဆိုးစေသလားဆိုတာကိုစဉ်းစားဆုံးဖြတ်ရမှာဖြစ်တယ်လို့ပြောဆိုနေကြပါတယ်ရှင
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားကပက်ထိန်တန်မစ်ဆိုင်းတုံး3ခုကိုဂျပန်ပင်လယ်ပြင်နဲ့ဒီနေ့ပဲပစ်ခတ်ခဲ့တဲ့အတွက်ဂျပန်အစိုးရကပြစ်တင်ရှုတ်ချလိုက်ပါတယ်
။今回の発射は関連安保理決議等に違反するものであり、直ちに北京の大使館ルートを
通じて、ジャパンငံပေါ်ရန်လိုတဲ့လုပ်ရဖြစ်နေတာမကတရုတ်နိုင်ငံဟန်ဂျိုးမြို့မှာ G20 ထက်သီးအစည်းအဝေးတွေကျင်းပနေချိန်တက်တက်ဆန်ဆန်ဖြစ်ခဲ့တာကိုထက်သွင်းစဉ်းစားမယ်ဆိုရင်နိုင်ငံတကာအတိုင်းအဝန်းကိုပါရန်လိုတဲ့လုပ်ရဖြစ်တဲ့အကြောင်းဂျပန်အစိုးရဘက်တွင်းဝန်ချုပ်ယိုရှိဟီရာဆူဂါကပြောဆိုသွားတာပါ။မြောက်ကိုရီးယားကမစ်ဆိုင်းတုံးတွေကိုအရှိတ်အကဲကန်ယူလန်ဒေသဝန်ခေကနေပစ်ခတ်ခဲ့တာဖြစ်ပြီးကီလိုမီတာ1000လောက်ထိရောက်နိုင်တဲ့ရိုဒွန်အမျိုးအစားမစ်ဆိုင်းတုံးတွေဖြစ်ကြောင်းလည်းတောက်ကိုရီးယားပူးတွဲစစ်ဦးစီးချုပ်ရုံးကပြောဆိုခဲ့ပါတယ်။တောက်ကိုရီးယားကိုရီးယားမှာရှစ်ပင်လဲလို့ခေါ်ကြတဲ့ဂျပန်ရေပိုင်နယ်ထဲကစီးပွားရေးအထူးဆုံးနယ်မြေအတွင်းကိုမစ်ဆိုင်းတုံးတွေကျခဲ့တာလို့လည်းဂျပန်ကာဝေးဝန်ကြီးဌာနကပြောဆိုခဲ့တာပါ။မစ်ဆိုင်းတုံးတွေမပစ်ခင်နိုင်ပိုင်းလို့မှာပဲစစ်မှုထုံးကားတဲ့နိုင်ငံ20 G20 ထိပ်သီးအစည်းအဝေးတက်ရောက်နေတဲ့တောင်ကိုရီးယားသမ္မတဘက်ကတရုတ်သမ္မတရှီကျင်းပင်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။ပရင်တက်မစ်ဆိုင်းတုံးတွေနဲ့နျူကလ িয়ার လက်နက်စမ်းသပ်မှုတွေပါဝင်မြောက်ကိုရီးယားကရန်လိုတဲ့လုပ်ရက်တွေစက်တိုက်ဆိုသလိုလှုပ်လာတာဒေသရင်းငင်းချမ်းရေးကိုအကြီးအကျယ်ထိခိုက်စေသလိုတောင်ကိုရီးယားနဲ့တရုတ်နိုင်ငံတို့ကြားဆက်ဆံရေးမှာချင်းချမှုတွေဖြစ်နေတဲ့အကြောင်းတောင်ကိုရီးယားသမ္မတကတရုတ်သမ္မတကိုတွေ့ဆုံချိန်မှာသတိပေးခဲ့ကြောင်းလည်းရွှေဟတ်သတင်းကဖော်ပြပါရတယ်။ဒီချိန်မှာပဲအမေရိကန်ကဆက်လုပ်ထားတဲ့ထက်လိုဒူကောက်ခေါ်တဲ့ဒုံခွင်းဒုံစနစ်တရတောင်ကိုရီးယားနိုင်ငံမှာချထားတဲ့အစီအစဉ်ကိုလက်မခံကြောင်းတရုတ်သမ္မတကတောင်ကိုရီးယားသမ္မတကိုပြောခဲ့တယ်လို့လည်းတရုတ်စိုးရပိုင်းစင်ဝါသတင်းကဖော်ပြပါရ။
ဟောင်ကောင်မှာတရုတ်စိုးရရဲ့ဝင်ရောက်ဆွဲဖက်မှုတိုးလာနေတဲ့အခြေအနေကိုစတင်ပြီးကိုပိုင်အုပ်ချုပ်권ပိုရဖို့ကြိုးစားနေကြတဲ့မျိုးဆက်သစ်လွတ်တော်အမတ်တွေဟာမနေ့ကဒီတနင်္ဂနွေနေ့မှာကျင်းပတဲ့လွတ်တော်ရွေးကောက်ပွဲမှာအနိုင်ရနေပါတယ်။ဥပဒေပြုလွတ်တော်ကောင်စီရွေးကောက်ပွဲအနိုင်ရသူတွေထဲမှာ2014ခုနှစ်ကထီတော်လန်ရေးလို့ခေါ်တဲ့ကျောင်းသားလူငယ်တွေဦးဆောင်တဲ့ဒီမိုကရေစီလှုပ်ရှားမှုကိုဦးဆောင်ခဲ့ကြသူတွေကတဦးဖြစ်တဲ့အသက်23နှစ်အရွယ်နေသင်လောလဲပါပါတယ်။ဟောင်ကောင်မှာအပြည့်အဝလွတ်လပ်တဲ့ရွေးကောက်ပွဲကျင်းပခွင့်ရဖို့တောင်းဆိုတဲ့ဒီ2014ထီတော်လိုင်းရေးလှုပ်ရှားမှုဖြစ်ခဲ့ခြင်းကဟောင်ကောင်ရဲ့အချက်အချာနေရာအတော်များများမှာရပ်ပေါင်း89ရက်ကြာစီးပွားရေးလုပ်ငန်းကြီးတွေရပ်ဆိုင်ခဲ့ရတာပါ။ဒ ထီတော်လိုင်းရေးနောက်ပိုင်းမှာတော့နေသလောနဲ့အတူဆန္ဒပြခေါင်းဆောင်တို့ဖြစ်တဲ့ဂျောရှွာဝေါင်းတို့ဟာတရုတ်ဆိုရထံကနေတရားလုံးလက်ခွင့်ရရေးမြို့လုံးအချို့လူမှုဆန္ဒခံယူပွဲကျင်းပဖို့စီယုံလှုပ်ရှားတဲ့ဒီဒီမိုစစ်စတိုပါတီကိုပူးတဲ့တီထောင်ခဲ့ကြတာပါဒီလူငယ်ကောင်းဆောင်တို့ဦးဟာဆန္ဒပြပွဲတွေကိုဦးဆောင်ခဲ့မှုနဲ့ပြီးခဲ့တဲ့လတော့ကပဲပြစ်ဒဏ်ချမှတ်ခံခဲ့ရသူတွေလည်းဖြစ်ပါတယ်။ဒါပေမဲ့ရွှေရွှေပေါပေါပြစ်ဒဏ်တချို့ကိုပဲကျခဲ့တာပါ။မနေ့ကဟောင်ကောင်ရွေးကောက်ပွဲမှာမဲပေးခွင့်ရှိသူဦးရေရဲ58ရာခိုင်နှုန်းဒီလူနှစ်သန်းကျော်မဲပေးခဲ့ကြပြီးတော့တဟာ1998ခုနှစ်ကဟောင်ကောင်ကျွန်းကိုဗြိတိန်ကိုလိုနီလက်အောက်ကနေဒီတရုတ်ပြည်မှကြီးထံကိုလွှဲပြောင်းပေးခဲ့တဲ့အချိန်ကစလို့လူအများဆုံးလာရောက်မဲပေးခဲ့ကြတဲ့လွှတ်တော်ရွေးကောက်ပွဲဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတေရဲ့ဇာတိမျိုးဟာတာမန်အားဖြင့်အများပြည်သူအတွက်ဘေးကင်းလွန်ခြင်းမှုရှိပေမဲ့အခုနောက်ဆုံးအကြမ်းဖက်တိုက်ခိုက်မှုတစ်ခုနဲ့ကြုံခဲ့ရတာကြောင့်မွတ်စလင်သဘုံနေနဲ့အစိုးရကြားတိုက်ပွဲတွေပုံမကြီးထွားလာနိုင်ပါတယ်။လူ14ယောက်သေဆုံးပြီး90တန်ရရတဲ့ဒဗောင်းမျိုးကညစေးမှာတောက်ချန်နေကဖြစ်ခဲ့တဲ့ဘုံခွက်တိုက်ခိုက်မှုကိုတော့အဘူဆာယက်အကြမ်းဖက်အုပ်စုကသူတို့လက်ချက်ဖြစ်ကြေညာထားကြောင်းဒေသခံသတင်းတချို့ကဖော်ပြခဲ့ကြတာပါ။နောက်ပိုင်းမှာကြေညာချက်ကိုပြန်ရုပ်သိမ်းသွားတယ်လို့လည်းသတင်းတချို့မှာဖော်ပြပါတယ်။ဥရီမဲ့တပ်ပြတ်တဲ့နီလန်းတွေကိုသုံးဖို့တော့ဝင်မလေးပဲရစသားတွေကိုတိုက်ပြမဲ့သူအဖြစ်ထင်ရှားတဲ့သမ္မတဒူတာတီဟာဇွန်လ30ရက်နေ့စတင်တာဝန်ယူပြီးတဲ့နောက်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမင်ဒနာအိုကျွန်းကအဘူဇေယုဆွန်ရောက်အုပ်စုရဲ့အမဂန်စကန်တွေကိုတိုက်ခိုက်ဖို့လှုပ်လာတာဖြစ်ပါတယ်
။ဘရာဇီးလနိုင်ငံမှာသမ္မတမီကယ်တင်မေကိုကန့်ကွက်သူတွေတနင်္ဂနွေနေ့ကရီယိုဒီဂျနေရိုမြို့နဲ့ဆာအိုပေါလိုမြို့တွေမှာဆူဝေးဆန္ဒပြခဲ့ကြပါတယ်။ပြီးခဲ့တဲ့တစ်ပတ်ကသမ္မတဟောင်းဒီလ်မာရူဆက်ယာရူကနေပြီးတော့အပြစ်သက်ဖယ်ရှားခံခဲ့ရပြီးတဲ့နောက်အစ်စ်တက်လာတဲ့အစိုးရကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ထောင်ထောင်ချီတဲ့ဆန္ဒပြသူတွေဟာသမ္မတတင်မေထွက်ပေးပါရွေးကောက်ပွဲချက်ချင်းလုပ်ပါဆိုတဲ့စာတမ်းတွေကိုကင်ဆယ်ပြီးတော့ဘရာဇီးရဲ့ရင်အသွားလာအရှုပ်ထွေးဆုံးအဝေးပြေးလမ်းမကြီးတစ်ခုဖြစ်တဲ့ပေါ်လစ်စတာလမ်းမကြီးပေါ်မှာချီတဲ့ဆန္ဒပြခဲ့ကြတာပါရှင်
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူအဆတော့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအထွေမှုချုပ်ဟောင်းကိုဖီအာနန်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တို့ဒီကနေ့ပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်တဲ့သတင်းကိုပြောပြပေးခြင်းပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်မှာနိုင်ငံတကာကပုဂ္ဂိုလ်တွေပါနေလို့နိုင်ငံရဲ့အချုပ်အခြာအာဏာထိခိုက်မယ်ဆိုတဲ့စိုးရိမ်မှုတွေကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကပယ်ချလိုက်ပါတယ်။ရခိုင်ရဲ့ပြည်တွင်းရေးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်ဆိုတဲ့ဆွဆွဲချက်ပြောဆိုချက်တွေနဲ့ပတ်သက်လို့အကြံပေးကော်မရှင်ဥက္ကဋ္ဌကုလသမဂ္ဂအထွေမှုချုပ်ဟောင်းကိုဖီအာနန်နဲ့ရန်ကုန်မှာပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာပါအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရှေ့ဆက်လုပ်သွားမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းရဲ့သတင်းတောက်မတ်မီခသတင်းပေးပို့ထားပါတယ်ရှင်
အစိုးရအသစ်အနေနဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်အသစ်ဖွဲ့တာမှာနိုင်ငံတကာကပုံကိုယ်တွေပါဝင်နေတဲ့အတွက်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါနိုင်တယ်ဆိုပြီးဖွဲ့စည်းထားတဲ့ကော်မရှင်ကိုပြန်လည်ရုပ်သိမ်းဖို့တောင်းဆိုမှုတွေရှိနေခဲ့ပါတယ်။နိုင်ငံရဲ့အချုပ်အခြာအာဏာထိပါနိုင်တယ်ဆိုပြီးစိုးရိမ်မှုတွေလည်းရှိနေကြပါတယ်။ဒီပေါ်နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ကမစိုးရိမ်ကြဖို့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုဘလို့အကြောင်းနဲ့မှထိပါခံမှာမဟုတ်ဘူးလို့သူမကပြောဆိုခဲ့တာပါ။
And we are prepared to solve it together.
နိုင်ငံတကာက
ပုံစံပြောင်းနေ
တယ်။ကော်မရှင်ရဲ့ပြည်သူ့ပြည်သူ့ပတ်သက်လို့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့စိုးရိမ်မှုတွေရှိနေပါတယ်။ဒါပေမဲ့လို့အချုပ်အခြာအာဏာကိုလုံးဝထိခိုက်ခံမှာမဟုတ်ပါဘူး။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာဟာအလုံးပိုင်ဆိုင်တာပါ။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပြည်သူတွေပဲပိုင်တာပါ။အစိုးရလည်းပိုင်တာမဟုတ်ပါဘူး။ဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုပြည်သူတွေပဲပိုင်ဆိုင်ပါတယ်။ပြည်သူရဲ့တာဝန်ကတော့ဒီတိုင်းပြည်ငြိမ်းချမ်းဖို့နဲ့ကြွယ်ဝဖို့လိုလားတယ်ဆိုတာကိုပြသဖို့ပါပဲပြည်သူတွေအနေနဲ့ဒီလိုပြသဖို့နားလေသဘောပေါက်လာတာနဲ့အမျှဘယ်သူကမှဒီတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုထိပါလို့မရပါဘူးဒီပြင်နိုင်ငံတကာကပုံကိုယ်တွေကိုထည့်သွင်းကကော်မရှင်ဖွဲ့တဲ့အပေါ်မှာရခိုင်ပြည်တွင်းကြီးကိုနိုင်ငံတကာအရေးဖြစ်အောင်လှုပ်ဆောင်နေတယ်လို့အစိုးရအသစ်ကိုဆွဆွဲပြောဆိုမှုတွေရှိနေပါတယ်ဒီလိုဆွဆွဲပြောဆိုမှုတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကညင်ဆန်လိုက်ပါတယ်။လက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မှာလမ်းမှန်ရောက်အောင်လှုပ်ဆောင်ကျင်းတာဖြစ်တယ်လို့သူမကပြောဆိုလိုက်ပါတယ
်။
ဒီခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဖွဲ့စည်းလိုက်တာဟာပြည်တွင်းပြည်ထနာကိုနိုင်ငံတကာစင်မြင့်ပေါ်ကိုရောက်အောင်လုပ်တယ်လို့ဆွဆွဲနေကြတာမျိုးတွေရှိပါတယ်။လက်ရှိမှာဒါမျိုးလုံးဝမရှိပါဘူး။ကျမတို့တိုင်းပြည်ရဲ့ပြဿနာဟာနိုင်ငံတကာမျက်နှာစာမှာရောက်နေတာနှစ်ပေါင်းများစွာကြာခဲ့ပါပြီ။ဒီတိုင်းပြည်ရဲ့ပြဿနာတွေဟာကဘာတဝန်းကလူတွေအတွက်ဘာကြောင့်အင်မတန်အရေးပါနေသလဲဆိုတာကိုအဖြေရှာကျင်တာပါ။ကျမတို့အနေနဲ့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလမ်းမှန်ပေါ်ရောက်အောင်စူးစမ်းသွားမှာပါ
။
ကော်မရှင်အနေနဲ့လက်တွေ့မြေမြင်အခြေအနေကပြဿနာတွေကိုကိုယ်တိုင်တွားရောက်လေ့လာရမှာဖြစ်တာကြောင့်တရက်ထဲတပတ်ထဲနဲ့မဟုတ်တော့တဲ့ပြဿနာဈေးမြင့်တွေရဲ့အဖြေကိုရှာနိုင်လိမ့်မယ်လို့ယုံကြည်ကြောင်းဒေါက်တာဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီပြင်ကော်မရှင်အဖွဲ့ဝင်တွေအနေနဲ့တိုင်းပြည်ရဲ့ဒဏ်ရာကိုအကောင်းဆုံးကုစားနိုင်ဖို့နီးလန်းရှာနိုင်မယ်လို့မျှော်လင့်မိတယ်လို့သူကပြောဆိုခဲ့ပါသေးတယ်။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်မှာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းမစ္စတာကော်ဖီအာနန်ကိုဥက္ကဋ္ဌအဖြစ်ထားပြီးအတွေ့အကြုံရင်းချက်သူမြန်မာ6ဦးအပါအဝင်9ဦးနဲ့ဖွဲ့စည်းလိုက်တာမှာအကြံပေးကော်မရှင်ကိုနိုင်ငံတကာကပုံကိုယ်တွေပါဝင်ဖွဲ့စည်းထားတာကြောင့်ဒီကော်မရှင်အပေါ်ရခိုင်ပါတီတွေနဲ့ပါတီအချို့ကကန့်ကွက်မှုတွေရှိခဲ့ပါတယ်။အစိုးရအသစ်အနေနဲ့ကော်မရှင်အသစ်ထပ်ဖွဲ့စရာမလိုပဲပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရလက်ထက်ကရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုပဲအခြေခံပြီးရခိုင်အရေးကိုအပြေရှားဖို့ရခိုင်ပါတီအချို့နဲ့နိုင်ငံရေးပါတီတွေကတောင်းဆိုမှုတွေလုပ်ခဲ့ကြပါတယ်။ကော်မရှင်ရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့ကော်ဖီအာနန်ကိုလည်းလက်မခံကြောင်းအတိအလင်းထုတ်ဖော်ပြောဆိုခဲ့တာတွေလည်းရှိခဲ့ပါတယ်။မစ္စတာကော်ဖီအာနန်ကတော့ဒေါန်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်အရာဒီကနေ့မှာအလုတ်စတင်လှုပ်ဆောင်တာဖြစ်ပါတယ်။လာမယ့်အင်္ဂါနေ့နဲ့ဗုဒ္ဓဦးနေ့တွေမှာရခိုင်ပြည်နယ်ကိုတွားရောက်ဖို့ရှိတယ်လို့နေပြည်တော်ကလည်းတွားရောက်အောင်ပါ။မစ္စတာအာနန်ဟာစက်တင်ဘာလ10ရက်နေ့မှာရန်ကုန်မှာရခိုင်ကော်မရှင်နဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲလှုပ်ဆောင်သွားဖို့ရှိပါတယ်။ဒီလိုလှုပ်ဆောင်ပြီးရင်တော့စက်တင်ဘာ9ရက်နေ့မှာမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားမှာဖြစ်ပါတယ်။ကော်ဖီအာနန်ကတော့ရခိုင်ရေးစုံစမ်းမှုလှုပ်ဆောင်တာနဲ့ပတ်သက်ပြီးဝေဖန်မှုတွေရှိနေပေမဲ့သူ့အနေနဲ့အကောင်းဆုံးလှုပ်ဆောင်သွားမယ်လို့ပြောဆိုခဲ့ပါတယ
်။ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ကပြည်သူတွေငြိမ်းချမ်းပြီးပြည်စုံကြွယ်ဝတဲ့အနာဂတ်စီကိုအတူတကွရှောက်လန်းနိုင်မဲ့လမ်းကြောင်းရှာဖွေနိုင်ဖို့အတွက်အကူအညီပေးသွားနိုင်မယ်လို့ယုံကြည်ပါတယ်
။အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာပြည်ပခန့်ကြိုတင်ကာကွယ်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပြန်လည်ရင်ကြားစေရေးအခြေခံအဆောက်အအုံတွေတည်ဆောက်ရေးစတဲ့ဖွံ့ဖြိုးရေးကဏ္ဍတွေအတွက်မြေပြင်အခြေအနေတွေကိုလေ့လာသုံးသပ်သွားမှာဖြစ်ပါတယ်။မြေပြင်အခြေအနေတွေကိုလေ့လာပြီး၁၂လအတွင်းမှာအစီရင်ခံစာတစ်စောင်ထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ရှင
်။ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရကိုအကြံပေးမဲ့ကုလသမဂ္ဂဒွေးမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ကော်မရှင်ရဲ့လုပ်ငန်းတွေစတင်ပါတော့မယ်။နှစ်နဲ့ချီပြီးမပြည့်မလည်ဖြစ်နေတဲ့ရခိုင်ပြည်နယ်အရေးဖြေရှင်းဖို့ကော်မရှင်ကနေအကြံကောင်းညံကောင်းတွေရလာမယ်လို့မျှော်လင့်ထားကြပါသလား။နိုင်ငံတကာကပုဂ္ဂိုလ်တွေပြည်တွင်းကပုဂ္ဂိုလ်တွေနဲ့ပူးပေါင်းဖွဲ့စည်းထားတဲ့ရခိုင်ကော်မရှင်ပေါ်ဒီဝေဒရရှင်တွေရဲ့သဘောထားတွေနဲ့မျှော်လင့်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါဆွေးနွေးခြင်းတဲ့အကြောင်းအရာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
မနက်ဖြန်အင်္ဂါညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတင်ဆက်ပေးမယ့်သတင်းကတော့ရှမ်းပြည်နယ်က NND ခေါင်းဆောင်တွေတာဝန်ကဘာကြောင့်ဖယ်ရှားခံရသလဲဆိုတဲ့သတင်းဖြစ်ပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းကအောင်နိုင်ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ပေးဖို့ပြက်ကွက်ခဲ့တယ်ဆိုတဲ့ဆွဆဲချက်နဲ့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ခေမိုးမိုးနဲ့အလုံမှုဆောင်၅ဦးကိုလက်ရှိတာဝန်ကဖယ်ရှားလိုက်ပါတယ်။နောက်ပြီးတောင်ကြီးခရိုင်ရဲ့ဥက္ကဋ္ဌဦးတင်မောင်တို့ကိုလည်းNND ပါတီကထုတ်ပယ်လိုက်ပါတယ်ဒီလိုမျိုးဆွဆွဲချက်တွေကိုတော့ရှမ်းပြည်နယ် NND ခေါင်းဆောင်တွေကနေညှင်းဆိုခဲ့ပြီးတော့ပါတီစီမင်းစည်းကမ်းအနေနဲ့ကိုက်ညီမှုမရှိဘူးလို့လည်းတုံ့ပြန်ပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်က NND ခေါင်းဆောင်တွေတာဝန်ကနေဖယ်ရှားခံရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ် NND ခေါင်းဆောင်တွေအနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲတွင်အောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တာကြောင့်တာဝန်ကနေဖယ်ရှားခဲ့တယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟိုလွတ်မှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ
်။ဟုတ်ကဲ့လို့တဲ့ပုဂ္ဂိုလ်ဒေါက်ခင်မိုးမိုးကရေကောက်ပွဲမှာသူ့ကိုကိုယ်လည်းပြည်နဲ့ရွေးချယ်ဖို့ကလူမျိုးလေးခါလာသူကမှအောင်နိုင်ရေးကိစ္စလက်မလို့တော့ဘူး။ဒါပေမဲ့ကျွန်တော်ခြားရတဲ့မူကရေကောက်ပွဲမှာကျွန်တော်ဟိုကယူလိုက်တဲ့လူဆိုရှင်အားလုံးကနေပြီးတော့တက်တကြွနဲ့ပူးပေါင်းလုပ်ပေးရမယ်။အောင်နိုင်ရေးမှာပူးပေါင်းလုပ်ပေးရမယ်။ဒါလို့ရင်အကျင့်ကမရှိရရောက်တယ်လို့တက်မှတ်ပြညာပြစားဖြစ်တယ်။အဲဒါဒေါက်ခင်မိုးမိုးအဲဒီကဘာမှမလုပ်ခဲ့ဘူး။ဒီချက်ရေးချက်ကပါလဲဆိုရင်သူကဒီနယ်ဥက္ကဋ္ဌအနေနဲ့ထက်ခွက်ပြီးပြီးဆိုပြီးတော့တရားမဝင်ပြောတာလည်းကျွန်တော်ပြန်ကြားရတယ်။သုံးချက်ကဒေါက်ခင်မိုးမိုးကကျွန်တော်တို့လူလိုက်လို့ခေါ်ရမူနဲ့ထပ်နေတဲ့ NGO ဖွဲ့တွေမှာတရားမဝင်လုပ်နေတယ်။အဲ့ဒီချက်တွေကြောင့်ကျွန်တော်တို့သူ့ကိုအရေးယူဖို့ကြံရ ညာကြာပြီဒါတချင်နောက်တစ်ချက်ကတော့ဒီလေလုံမကြီးဥစ္စာတော်မင်းကြီးကြတော့အဲ့လိုပဲရုပ်ောက်ပွဲမတိုင်ခင်အွန်လိုင်းကာလမှာဆက်ထားတဲ့အွန်လိုင်းဖွင့်တဲ့ပူပေါင်းဆောင်ရွက်မှုမရှိဘူးအဲ့လိုရမို့ဒေါက်ကင်မွေးတော်မင်းကြီးကိုဒီလေဥစ္စာရာထူးရလို့လည်းကောင်းဒီနေရန်လေးရာထူးရလို့လည်းကောင်းဆက်ရလက်ဖို့ဆုံးဖြတ်ခဲ့တာသူဆုံးဖြတ်ပြီးနဲ့သူ့ရဲ့ energy partner ကြီးဆက်ပြီးရရှိနေတာအဲ့ဒီထောက်ပံ့တဲ့ဥစ္စာကိုပြင်ပုံပြင်းနေပြီးပို့ပြီးအလုံးအသဘောတူလက်ခံပြီး
အဖွဲ့ချုပ်အနေနဲ့ရွေးကောက်ပွဲပြီးတိုင်းနယ်ပြည်နယ်လိုက်ရောပါသွားတဲ့အလုပ်မှုဆောင်တွေကိုစုံလကစပြီးတော့ပြန်လည်ဖွဲ့စည်းနေပါတယ်။ရှမ်းပြည်နယ်အတွင်း NLD ဖွဲ့ချုပ်အနေနဲ့လာမယ့်ရွေးကောက်ပွဲတွေမှာအပြည့်အဝအောင်နိုင်ရေးအတွက်အခုလိုပြည်နယ်အလုပ်မှုဆောင်တဲ့တွေကိုပြန်လည်ဖွဲ့စည်းရတယ်လို့ဦးဝင်းသိန်းကဆိုပါတယ်။ရှမ်းပြည်နယ်မြို့သားတင်မှုဒီဖွဲ့ချုပ်ဥက္ကဋ္ဌတော်ခင်မှုမှုအနေနဲ့ကတော့2015ရွေးကောက်ပွဲတွင်အောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်တဲ့ဆိုတဲ့စွပ်စွဲချက်ကိုတော့အခုလိုငင်းဆန်ခဲ့ပါတယ်။
ကျမရှင်းနေတယောက်ဆိုတော့ရှင်းနေလောက်တာတော့ဒါကျမအလုပ်ကျမလုပ်တာပဲ။နောက်လူမှုရေးနေနဲ့ပတ်သက်လို့ကတော့ကျမတို့ကနိုင်ငံရေးသမားတိုင်းညီပြည်သူလူထုကိုအခြေခံတဲ့လူမှုရေးကနေပေါက်ပါတာပါပဲ။အဲ့တော့ကျမကတော့ဒါလူမှုရေးတွေကိုအရင်လဲလုပ်နေတယ်အခုလဲဆက်လုပ်မှာပဲ။အနောက်တစ်ခုက2015ရွေးကောက်ပွဲမှာကျမမကူဘူးလို့ပြောတယ်။ကျမကူခဲ့ပါတယ်။ဟိုတို့အဆိုတော်တွေနဲ့ကားကြီးနဲ့လှည့်နေတဲ့အခါမှာတော့ကျမမပါဘူး။အဲဘာလို့ဆိုတော့ကျမကအဲ့ဒီအချိန်မှာဟိုကျမတို့လက်ပန်းချောင်းသားအမှုကျမသွားနေရပါတယ်။အဲဒါပေမဲ့ကျမရှိမှာနိုင်ငံတကာတန်ယုံနေရနိုင်ငံတကာအဖွဲ့အစည်းတွေရဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ကျမရဲ့ဒီနယ်ရုံးကိုပဲလာပြီးတော့တွေ့ဆုံဆွေးနွေးတယ်။လာပြီးမေးမြန်းတယ်။အဲ့ဒါတွေကိုကျမကိုယ်တိုင်ရွေးကောက်ပွဲအတွက်အားလုံးကိုတည်အောင်ရှင်းပြပြောပြနေရတဲ့အလုပ်တွေလုပ်ထားခဲ့တယ်ဆိုတာကျမမှအထောက်အထားနဲ့တော့ရှိပါတယ်။နောက်ဒီဂျာနယ်တွေမီဒီယာတွေကမေးတဲ့ဟာတွေရွေးကောက်ပွဲနဲ့ပတ်သက်တာကျမတို့ပါတီရဲ့ရွေးကောက်ပွဲအနေထားတွေကျမဖြေရတာတွေရှိပါတယ်။အဲ့တော့ကျမရွေးကောက်ပွဲမှာမကူဘဲဆိုတာလုံးဝမဟုတ်ပါဘူး။
တော်ဝင်ကနေနာပေးခံရသူ၅ဦးကတော့ NLD ပြည်နယ်ဥက္ကဋ္ဌတော်ခင်မိုးမိုးအသွေးမှုတော်ယူမီစောအဖွဲ့ဝင်သောမိမိတို့ဖြစ်ပြီးဗန္နာရီမှုတော်စပယ်နဲ့နောက်သူကတော့နှုတ်သက်စာတင်ထားတယ်လို့တော်ခင်မိုးမိုးကပြောပါရယ်။ပြီးခဲ့တဲ့စနေနေ့ကမြူရာဒီမိုကရေစီဖွဲ့ချုပ်ဗဟုလမှုဆောင်ကော်မတီဝင်ဦးဝင်းထင်ရဲ့ရှမ်းပြည်နယ်ခီးစဉ်အတွင်းမှာရှမ်းပြည်နယ်ဥက္ကဋ္ဌအသွေးမှုပါဝင်၅ဦးကိုတာဝန်ကနေဖယ်ရှားခဲ့တာပါ။ရှမ်းပြည်နယ် NLD ခေါင်းဆောင်၅ဦးကိုတာဝန်ကနေဖယ်ရှားမဲ့ကိစ္စပေါ်မကျေနပ်ကြောင်းတောင်ကြီးခရိုင် NLD ဥက္ကဋ္ဌဦးတင်မောင်တို့ကနေလူမှုရေးစာမျက်နှာနဲ့အစည်းအဝေးတွေမှာတင်ခဲ့တဲ့အတွက်ပါတီဘိုလ်လူမှုဆောင်ဖွဲ့ဝင်ဦးဝင်းထိန်ကသူ့ကိုလည်းနှုတ်မိတ်နဲ့ထုတ်ပယ်လိုက်တယ်လို့ဦးတင်မောင်တို့ကအခုလိုပြောပါတယ်
။နှုတ်မိတ်နဲ့ပဲကအားလုံးကအကယ်၍ကျွန်တော်အဖြစ်အဆုံးတရားကျူးလွန်နေဆိုတော့သူကပြီးနေစီကံဆိုင်ဆိုင်ရေးကိုတင်ပြရမှာပါ။ဒီနေ့စီကံဆိုင်ဆိုင်ရေးကဆက်စီပြီးတော့မှဘဟုစီကံဆိုင်ဆိုင်ရေးကိုတင်ပြီးတော့ဘဟုစီကံဆိုင်ဆိုင်ရေးရနေပြီးတော့မှအဖြစ်ရှိတယ်ဆိုရင်ရှိတယ်လို့သူကပြတ်တန့်ချရတာပါ။နောက်အဲ့လိုမျိုးဒီပါတီတွေမှအဲ့လိုနှုတ်မိတ်နဲ့ထောက်တဲ့ဟာတော့ရှိလည်းမရှိပါဘူးကြာတခါမှလည်းမကြဘူးပါ။
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုလုံးမှုဆောင်ကော်မတီဝင်တူဖြစ်သူဥညာဝင်းကတော့ဒီလိုရှမ်းပြည်နယ် NLD ခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားတဲ့အခြေအနေကိုမသိရှိသေးဘူးလို့အခုလိုပြောပါတယ်။
ဘလို့ဖြစ်သွားတယ်ဘာကြောင့်အဲ့ဒီသတင်းထွက်တယ်ဆိုတော့ကျွန်တော်စာရေးစာတမ်းနဲ့အခုဒီမသိဘူးဌာနချုပ်ကကျွန်တော်အနေနဲ့တော့ကျွန်တော်မသိ
ရှမ်းပြည်နယ် NLD ခေါင်းဆောင်တွေကိုရာထူးကနေဖယ်ရှားတဲ့လို့ရပုံမှာ NLD ဘိုဌာနချုပ်ကနေမသိရှိသေးဘူးလို့ဝေဖန်မှုတွေရှိနေတယ်လို့ဘိုလုံးမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကတော့ဖြစ်စဉ်အခြေအနေအားလုံးကိုဌာနချုပ်ကတင်ပြထားတယ်လို့ဆိုပါတယ်အခုလိုပြည်နယ်ဥက္ကဋ္ဌပါဝင်ကော်မတီဝင်တွေကိုတာဝန်ကနေဖယ်ရှားလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဗဟုသဏ္ဍာန်ချုပ်အနေနဲ့ကတော့တရားဝင်ထုတ်ပြန်ကြေညာတာမျိုးတော့မရှိသေးပါဘူးပြီးခဲ့တဲ့2015ရွေးကောက်ပွဲမှာရှမ်းပြည်နယ်အတွင်းပြည်ထောင်စုကြံ့ခန့်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်စုစုပေါင်း52ဦးရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SND ကတော့ကိုယ်စားလှယ်39ဦး NLD ဖွဲ့ချုပ်ကတော့38ဦးအနိုင်ရရှိခဲ့ပါတယ်ခင်ဗျာ
ကိုနိုင်ကိုရင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ G20 အစည်းအဝေးနဲ့ဆိုင်တဲ့နိုင်ငံတကာထိပ်တန်းရောက်သတင်းတစ်ပုဒ်ကိုတင်ပြပေးကြပါမယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ရဲ့ G20 ထိပ်သီးညီလာခံကျင်းပရာဟန်ဂျိုးမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီတို့ဟာတခြားနိုင်ငံတွေကနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။ရာသီဥတုပြောင်းလဲမှုအရှေ့လယ်ပိုင်းဒေသကပဋိပက္ခတွေအပါအဝင်ကမ္ဘာကြီးရင်ဆိုင်နေရတဲ့ပြဿနာတွေကိုအဖြေရှာဖို့အခုလိုတွေ့ဆုံနေကြတာပါ။အမေရိကန်သမ္မတအိုဘားမားဟာတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံပြီးလေထုညီညွတ်မှုလျှော့ချဖို့နဲ့ပတ်သက်ပြီးသဘောတူညီမှုရခဲ့တယ်လို့စီးရီးယားအရေးနောက်အမေရိကန်နဲ့အဓိကကြတဲ့မဟာမိတ်တွေရဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့လည်းအာရုံစိုက်ပြီးဆွေးနွေးခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကလည်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့နဲ့တွေ့ဆုံပြီးတော့စီးရီးယားနိုင်ငံတွင်းကအပြည့်အခက်ရက်စဲရေးသဘောတူညီချက်ရအောင်လို့ကြိုးပမ်းအားထုတ်ခဲ့ပါတယ်။ VOA သတင်းတောက်ဇလတီကာဟုတ်ကဲ့သတင်းကိုကိုအောင်အောင်ပြောပြပေးပါရှင်။
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကိုတနင်္ဂနွေနေ့ညကတရုတ်သမ္မတရှီဂျင်းပင်ဟာညစာစားပွဲနဲ့တက်ခင်းအခမ်းပါတယ်ဒီညစာစားပွဲမှာအမေရိကန်သမ္မတဘရက်အိုဘားမားဟာကမ္ဘာခေါင်းဆောင်တွေနဲ့တရားစီတွေ့ဆုံပြောဆိုခွင့်ရခဲ့ပါတယ်မောင်မီနဲ့စစ်အာဏာသိမ်းမှုနဲ့ပတ်သက်သူတွေကိုဖော်ထုတ်ရမှာအမေရိကန်အနေနဲ့အကူအညီပေးသွားမယ်လို့တူရကီသမ္မတရီဂျစ်တေးယစ်အာရူဝန်ကိုသမ္မတအိုဘားမားကကတိပေးပါတယ်ဒါပေမဲ့လည်းစစ်အာဏာသိမ်းမှုနဲ့ဆက်ဆက်မှုရှိတယ်လို့သမ္မတအာရူဝန်ကပြစ်တင်ဆက်ဆွဲထားတဲ့မွတ်စလင်တရားဟောဆရာကတော့အမေရိကန်ပြည်ထောင်စုကနေတူရကီကိုပြန်လည်ပို့ဆောင်ပေးမယ်ဆိုတာမျိုးသမ္မတဥပမာကပြောမတော်ပါဘူးသမ္မတနှစ်ဦးဟာစီးရီးယားအရင်းနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ပါတယ်
President Erdogan and I also agreed to continue pursuing a peaceful
စီးရီးယားရေးနိုင်ငံရေးအရာညီညာသောအပြောင်းလဲလုပ်နိုင်မှုဆက်လက်ကြိုးပမ်းအထောက်အထားမယ်ဆိုတာကိုသမ္မတအာဒိုဝါနဲ့သဘောတူခဲ့ပါတယ်ဒီနည်းလမ်းဟာပြည်ရင်းစစ်အဆုံးသတ်ဖို့ရေရှည်ခံမဲ့တစ်ခုတည်းသောနည်းလမ်းဖြစ်ပြီးတော့လူသားတွေခံစားနေရတဲ့ဒုက္ခတွေ၊နာကျင်မှုတွေကိုလျှော့ချဖို့အတူတကွလှုပ်ဆောင်သွားမှာပါ။ဒါအပြင်ဆီးရီးယားလူထုအနေနဲ့လုံခြုံပေးကင်းစွာပြန်လည်နေထိုင်ရေးနဲ့ဒေသတစ်ခုလုံးတည်ငြိမ်မှုရှိအောင်လှုပ်ဆောင်သွားဖို့ပါ
။လက်နက်ကိုင်ပြည်ပခါတွေအတွင်းအဖွဲ့ပေါင်းစုံပါဝင်နေတာကြောင့်ဆီးရီးယားအရေးဟာရှုပ်ထွေးပါရယ်။အမေရိကန်ပြည်ထောင်စုနဲ့တူရကီနိုင်ငံတွေဟာ IS အစွန်းရောက်တွေကိုပူးတဲ့နှိမ်နင်းနေပြီးဆီးရီးယားသမ္မတဘရှာအာဆတ်အစိုးရကိုစန့်ကျင်ပေမဲ့တခြားတစ်ဖက်မှာတော့တူရကီကအကြမ်းဖက်သမားအဖြစ်သတ်မှတ်ထားတဲ့ခတ်တက်ခဲ့တဲ့သမားတွေကိုအမေရိကန်ကအကူအညီပေးနေတာပါခတ်တွေဟာစီးရီးယားနိုင်ငံတွင်းက IS အကြမ်းဖက်သမားတွေကိုတိုက်ခိုက်နေတာကြောင့်မှသမရအာဆက်ဟာလည်းရုရှားနဲ့အီရန်ကအကူအညီတွေကိုရရှိနေတာပါစီးရီးယားနိုင်ငံတွင်းကပြစ်ခတ်တိုက်ခိုက်မှုတွေအတွင်းအရသာအများပြားထိခိုက်သေဆုံးမှုတွေလည်းရှိနေပါတယ် G20 အစည်းအဝေးအတွင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာရုရှားနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံးပြီးစီးရီးယားနိုင်ငံတွင်းအပြစ်ခတ်ရစဲသဘောတူညီမှုရအောင်ကြိုးပမ်းနေပါတယ်ကြံရှိနေသေးတဲ့ပြဿနာတွေအတွက်ဖြေရှာဖို့နောက်ထပ်တွေ့ဆုံဆွေးနွေးဖို့လိုသေးတယ်လို့ဝန်ကြီးကယ်ရီကပြောပါတယ
်ပြည်မြအောင်လဲလုံးမယ်လုံးတိုင်းတဲ့ခွင်လန်းကောင်းတစ်ခုလဲလို့ယုံကြည်တဲ့ကိစ္စတွေကိုကျွန်တော်အောင်မြင်အောင်ဆောင်ရွက်သွားမှာပါဒီလိုမယုံကြည်ရင်ကျွန်တော်လုံးမှာမဟုတ်ပါဘူ
းသမ္မတဥပမာဟာဒီကနေ့တနင်္လာနေ့မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှာပါတနင်္ဂနွေနေ့ညစာစားပွဲမှာ G20 ထိပ်သီးအစည်းအဝေးတက်ရောက်လာသူတွေကိုဟန်ယူမျိုးဝက်စလိတ်မှာဂီတအကမီးအောင်စုံတွေနဲ့ပြောပြတင်ဆက်ပါတယ်ရေကန်ရေမျက်နှာပြင်အောက်မှာဆင်ထိုးပြီးကပြဖြောပြတဲ့ဒီတင်ဆက်မှုကို2008ခုနှစ်ဘေကျင်းအိုလံပစ်အားကစားပြိုင်ပွဲဖွံ့ဖွဲကိုစီစဉ်တဲ့နာမည်ကျော်ရုပ်ရှင်ဒါရိုက်တာဂျန်ယီမူးကစီစဉ်တင်ဆက်တာပါခင်ဗျာ
ကိုအောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညနေခင်းအတွက်သတင်းနဲ့သတင်းဆောင်မတွေကတော့ဒီလောက်ပါပဲ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ရဲ့ညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Set 7ဂျူဒူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ပြောပြပေးပါမယ်ရှင
်စီးရီးယားရေးနဲ့ပတ်သက်လို့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အကျိုးရှိရှိဆွေးနွေးနိုင်ခဲ့ပေမဲ့နှစ်ဖက်ကြားစစ်တမ်းနဲ့ဆီးရီးယားကိုလူသားချင်းစံနာမှုအကူအညီပေးနိုင်မဲ့အပြစ်ခတ်ရစဲရေးအတွက်သဘောတူညီချက်တော့မရသေးဘူးလို့သမ္မတဘရက်ကိုဝါမားကပြောဆိုလိုက်ပါတယ်။ရုရှားသမ္မတနဲ့တွေ့ဆုံပြီးနောက်မှာပဲသမ္မတဝါမားတရုတ်နိုင်ငံဟန်ဂျိုးမျိုးက G20 ထိပ်သီးညီလာခံပိတ်ပွဲအခမ်းအနားမှာသတင်းနောက်တွေကိုပြောဆိုသွားခဲ့တာပါ။ဒီချိန်ထဲမှာပဲဆီးရီးယားနိုင်ငံမှာဆွေးရကထိ ंछ ုပ်ထားတဲ့မျိုးတော်တော်များနဲ့ကတ္တလနဲ့ကင်ဖို့တင်းချုပ်ထားတဲ့မြို့ကြီးတစ်ခုတို့မှာဒီကနေ့ဘုံပေါက်ကွဲမှုတွေဇက်တိုက်ဆိုသလိုဖြစ်ပေါ်ပါတယ်တက်ခတ်မှုတွေအားလုံးဟာတပြန်တည်းတည်းဖြစ်တယ်ဆိုတော့တင်ရှားပြီးအားလုံးကလည်းလူညွန့်ရေးခေတ္တကိုပြစ်မှတ်ထားတက်ခတ်တာဖြစ်တဲ့အကြောင်းစီးရီးယားလူခွင့်ရေးစွန့်ကြည့်လေးလာရေးဖွဲ့တာဝန်ရှိသူကပြင်သစ်တင်းဌာနကိုပြောဆိုသွားခဲ့တာပါမြောက်ကိုရီးယားကပက်ထရိန်တက်မစ်ဆိုင်တုံး3ခုကိုဂျပန်ပင်လယ်ပြင်နဲ့ဒီကနေ့မှပဲပစ်ခတ်ခဲ့တဲ့အတွက်ဂျပန်ဆိုရကပြစ်တင်ရှုတ်ချလိုက်ပါတယ်ပစ်ခတ်မှုဟာဂျပန်နိုင်ငံပေါ်ရန်လူရဲလုပ်ရဖြစ်နေတာမကတရုတ်နိုင်ငံဟန်ဂျိုးမြို့မှာ G20 ထိပ်သီးအစည်းအဝေးတွေကျင်းပနေချင်းတက်တက်ဆန်ဆန်ဖြစ်ခဲ့တာကိုထည့်သွင်းစဉ်းစားမယ်ဆိုရင်နိုင်ငံတကာအသိုင်းအဝိုင်းကိုပါရန်လူရဲလုပ်ရဖြစ်တဲ့အကြောင်းဂျပန်ဆိုရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟိဒါဆူရှိကာကပြောဆိုသွားခဲ့တာပါအရှိတောင်အရှေ့နိုင်ငံများတင်အာဆီယံထိပ်သီးညီလာခံတွေဒီသတင်းပတ်တဲ့ကျင်းပမဲ့လောင်နိုင်ငံဗီယက်ချင်းမျိုးတော်ကိုတမန်ဝင်ခီးစဉ်ဖြစ်ရောက်လာမဲ့အမေရိကန်သမ္မတဘရက်ကိုဘာမှအာရှဒေသနဲ့ဩဇာထိန်ကြီးမဲ့အမေရိကန်မူဝါဒကိုပြောဆိုဖို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာနေ့ညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်ဒလေးဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.